ကချင်ပြည်နယ်ဝိုင်းမော်မြို့နယ်မှာတရားမဝင်တည်ရှိငှက်ပြောလုတ်ကိုင်နေတဲ့တယုတ်နိုင်ငံသားလေးဦးကိုရေးသက်ဖွဲ့ကမေလ20ရက်နေ့မှာဖမ်းလိုက်ပြီးလာဝကဥပဒေတစ်တော်ဥပဒေ40ကနေအရေးယူဖို့ဆောင်ရွက်နေတယ်လို့သက်ဆိုင်ရာရေးအရာရှိတဦးကပြောပါတယ်။ ဝိုင်းမော်မြို့နယ်နောက်ဝကျိုးဝိုင်းထမနောက်ဝမျိုးဆက်စည်ပွင့်ကုမ္ပဏီကတရုတ်နိုင်ငံသားနှစ်ဦးနဲ့နောက်ဝကျိုးပြင်တော်မှာမလိခနဂါကုမ္ပဏီကတရုတ်နိုင်ငံသားနှစ်ဦးကိုတစ်တော်ဦးစီးဌာနနဲ့လာဝကတာဝန်ရှိသူတွေကရှောင်းတခင်စစ်ဆေးရမှာကျူးကျော်ဝင်ရောက်နေတာကိုတွေ့ရှိတဲ့အတွက်ဖမ်းဆီးအရေးယူထားတာလို့ဝိုင်းမော်မြို့နယ်စခန်းမှူးသူရေမှူးကျော်စုကပြောပါတယ်။
တော့အနေပြီးမှအဲအကျမ်းမှာကျူးကျော်ဝင်ရောက်တာတွေ့ရှိရလို့ဆိုပြီးလာအမှုဖွင့်တာပါဗျ။ဆက်ငါးရင်းနေကနောက်ဝကျိုးဝိုင်းရနှစ်ယောက်နောက်တခါဝါရှောင်ကျိုးပြင်တော့နှစ်ယောက်အဲ့ဒီယောက်အခုလက်တလုံးကတော့တစ်တော်ဦးစီးဌာနနဲ့လာဝကနဲ့သူတို့ကဒီမှာရှောင်းတခင်စစ်ဆေးတဲ့အခါမှာတွေ့ရှိလို့ဒီတစ်တော်ကျိုးဝိုင်းကျိုးကျော်ရောက်ရှိနေတယ်ဆိုပြီးတော့လာပြီးအမှုဖွင့်တာပါ။
လက်ရှိမှာတော့တက်တဲ့အထောက်အထားတွေကိုစစ်ဆေးနေလုံးပဲလို့သိရပါတယ်။သူတို့ကိုဖမ်းဆီးထားတာနဲ့ပတ်သက်ပြီးကုမ္ပဏီတာဝန်ရှိသူတွေကိုဆက်သွယ်မေးမြန်းပေးမယ်အဆက်သွယ်မရရှိသေးပါဘူး။ဝိုင်းမော်မြို့နယ်ကတရှုံးကပြောဆိုင်ခင်းတွေမှာတရားဝင်ရောတရားမဝင်ပါအလုံလုံနေတဲ့တရုတ်နိုင်ငံသားယာကနန်းရှိနေတယ်လို့နောက်ဝအုပ်ချုပ်ရေးမှူးကပြောပါတယ်။
ဒါကဒီတောက်ရှိရှိလာတဲ့အကြောင်းပဲ။အစိုးရတရားဝင်ဖွင့်ပြတဲ့ဟာကြည့်လို့အဲ့လိုမျိုးဖွင့်ပြချက်မရဘဲနဲ့ဝင်တဲ့လူတွေရှိနေတယ်။အဲတော့တက်တယ်တော့တဝက်လောက်ကတော့တရားမဝင်တာပေါ့နော်။ကျွန်မကအဲ့ဒီနေရာမှာဝင်လာတဲ့ချိန်တော့တမန်အာရမကုန်သေးဘူးပေါ့။ဒီမှာဒီရောက်တော့ရက်သွန်တဲ့ဟာတွေကများကြည့်တယ်အဲ့လိုမျိုးတွေတော့အဲ့ဒါလည်းတရားမဝင်တာပဲလို့လား။
ไอ้ท่านคนมาแล้วเย็ดโจ้ได้ดูนี่ยามมาแล้วเนี่ยอะไรเนี่ยแต่ว่าตัวเนี่ยไอ้ที่ยาวมันพี่อ๋อเป็นลูกเป้งอย่างจริงๆเล่าได้ลูกนี่เอาแต่จ้าพี่นั่นว่าจริงว่ามาตะยุติชูก็เปล่าการิจังลั้นไปสู่หมู่นี่ขึ้นนี่เลยโหลเลยนั่นว่าอุชุยมูก็เปล่าไปอ่าจ้าเนี่ยแหละอ่าก็ตะยุติเป็นวนลาแล้วเจอตะกุโจจินาแล้วลั้นเจอก็นั่นว่าไปแล้วลั้นจริงๆที่ยุคซานะที่
ကျန်လို့ကျိုးလို့တော့မရဘူးဟုတ်တယ်အဲ့ဒီလမ်းလေးစက်တနာပီခဲ့တဲ့မေလာ12ရက်နေ့မှာလေဝိုင်းမော်မြို့နယ်အောင်မြင်နှစ်ဈေးရွာမှာတစ်ရှုံးကပြောဆိုင်ပြို့ဖို့မြေဧကအစ်စ်ပြန်လဲဖော်ထုတ်လာတဲ့ဈိန်ဖို့နဲ့ဒီကုမ္ပဏီရဲ့မန်နေဂျာအပါအဝင်တရုတ်နိုင်ငံသားငါးဦးကိုဝိုင်းမော်မြို့နယ်တစ်တော်ဦးစီးဌာနကဖမ်းဆီးအမှုဖွင့်ထားပါတယ်။မန်နေဂျာကတော့ အမခန်နဲ့ပြန်လုတ်ပေးထားပါတယ်။ဒါကြောင့်တရားဝင်ခွင့်ပြုချက်မရှိဘဲတရှုံးကပြောလုတ်ကိုင်နေတဲ့တရုတ်နိုင်ငံသားတွေကိုဝိုင်းမော်မြို့နယ်မှာဖမ်းဆီးရမိတာနှစ်ပတ်အတွင်းဒုတိယကြိမ်ဖြစ်ပြီးစုစုပေါင်းဖမ်းဆီးထားသူတရုတ်နိုင်ငံသားကူဦးရှိပြီဖြစ်ပါတယ်။ဝိုင်းမော်မြို့နယ်မှာတရှုံးကပြောဆိုင်ဧကတသိန်းခွဲကျော်လောက်ရှိပြီးစိုက်ပျိုးနေတဲ့ကုမ္ပဏီပေါင်း40ခန့်ရှိသေးလို့ညရ
အဲလစ်စပက်ဂျာမာပါ